လက်ဘရောင်းတောင်ကျင်းနီစီမံကိန်းကတင်ဆက်ထားတဲ့ဒီလက်ဘရောင်းဒေသကဒေသခံပြည်သူတွေဟာသူတို့လေတွေမှာအာဏာပိုင်ရဲ့တားဆီးမိန်ကိုလက်မခံမင်းနဲ့ပြန်လည်ထွန်းရက်စိုက်ပျိုးမှုကိုစတင်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကြားမှာတင်မာမှုဖြစ်ပြီးတော့ပစ်ခတ်မှုရိုက်နှက်မှုတွေဖြစ်ပွားခဲ့ပါတယ်။ပြည်ပခတ်အတွင်းမှာလူတအူးတနတ်တန်ရရပြီးတော့ရိုက်နှက်ခံသူတချို့ရှိခဲ့ပါတယ်။လေသမားတွေကိုအကူအညီပေးတဲ့ရန်ကုန်ဒီပြည်သူအကျိုးဆောင်ကွန်ရက်ကကိုအောင်စိုးနဲ့ရွာသားနှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းဆိုပါတယ်။ဒီကြောင့်ကတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကဆက်ပြောပြမှာပါရှင်
။လက်ဘရောင်းတောက်ကျင်းနီစီမံကိန်းကိုလှုပ်ဆောင်ခဲ့တဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ဟာဒေသခံတွေရဲ့လယ်မြေတွေကိုသိမ်းယူခဲ့ပြီးစီမံကိန်းကိုအကောင့်ထဲပို့နေခဲ့တာပါ။ဒေသခံတွေကတော့ညစ်နာကြေးကိုလည်းမယူ၊လယ်တွေကိုလည်းရောင်းချလိုခြင်းမရှိတာတွေကြောင့်သူတို့ပိုင်လယ်ယာမြေတွေမှာစိုက်ပျိုးထုံရဲမှုတွေကိုစတင်လုပ်ခဲ့ကြတာဖြစ်ပါတယ်။အနာပိုင်တွေကတော့အဲ့ဒီလေယာမြေတွေနေရာမှာပုံမှန်144ထုတ်ပြီးစီမံကိန်းနယ်မြေဖြစ်သတ်မှတ်ပြီးဒေသခံတွေကိုဖယ်ရှားဖို့အတွက်အမိန့်ထုတ်ထားပါတယ်။ AB လ25ရက်နေ့မှာတော့ဒေသခံတွေကိုအနာပိုင်တွေကဖြိုခွဲခဲ့ရမှာဒေသခံတဦးတနက်ထိုင်ရန်ရရှိခဲ့တယ်လို့ရိုက်နဲ့ဖမ်းဆီးမှုတွေခံခဲ့ရကြောင်းကိုတွေ့ကြုံခဲ့ရတဲ့ကိုတောင်းထိုက်ကပြောပါတယ
်။ဆယ်တဲ့ကျတော့ကိုအောင်ဆိုးပါသွားတယ်ဆယ်တဲ့ပဲချမ်းဆယ်တဲ့ကြီးကကရွာသားနှစ်ယောက်ပါသွားတယ်သုံးရွာတိကကိုတင်တော်တနက်တန်ရ20ရက်တနက်နေ့ဖြစ်တယ်သုံးရွာတိကတနက်တန်ရ20ရက်လမောင်းတစ်ချက်နန်းကြားချက်အခုဆင်းကိုတော့ပို့နေပြီတရင်မကန်းယူရဲကိုသူ့ကိုရဲတွေကဝိုင်းရဲအရိုက်ခံတာတော့တတိမရသေးဘူးကိုသူကသုံးရွာတော့ပြန်ရောက်သွားပြီအဲ့ဒါဆယ်တဲ့ဘက်မှာကျွန်တော်မိုးကျုံပြီဘက်မှာမိုးကျုံပြီဘက်မှာတော့သူ့ကိုဝင်ပြီးတော့ဖမ်းနေပါလေမျိုးရင်းမှုအောင်ကျော်ကဝင်ဖမ်းတယ်အဲ့နာကိုရွာသားတွေကလူတွေအတွက်ဟိုရွာကန်တူကြီးတဲ့မဆန်းဆန်းအင်းကကောင်းကိုကွဲသွားတယ်ပေါ့နော်ဒီလက်မျိုးတစ်ချောင်းသာတော့ရှိတဲ့ဘယ်ဟာချက်ရပြီးကောင်းကွဲသွားတယောက်ကတော့ဒီအရိုက်ခံရပြီးတော့ကိုတုံးနေဒီကိုတုံးမှာဘယ်ဟာတွေကြီးပဲပေါ့
ကိုတောင်းထိုက်ဟာရန်ကုန်ဝိဇာတိတ်ပံတက္ကသိုလ်ကျောင်းသားများကွန်ရက်ကဖြစ်ပြီးသူအပါဝင်ကျောင်းသားလူငယ်တွေဟာဒေသခံတွေကိုအကူအညီပေးနေတာတွေကြောင့်သူတို့ကိုအတင်းအကျပ်ဖမ်းဆီးဖို့အတွက်စူးစမ်းခဲ့တဲ့အကြောင်းကိုလည်းပြောပြပါတယ
်လေ73ကြီးကပိုင်နေကိုဝင်းကျော်ကသူ့ညာကင်းထဲမှာထုံနေကြီးနဲ့ထုံရင်းနဲ့ပေါ့နော်ဒီကျိုးကျဲတယ်ကျိုးကျဲတဲ့အချိန်မှာပဲလူငယ်ရဲမှုပါဝင်ဟိုအပြင်ဟိုအရွက်ဝယ်ယူရုပ်ထုတ်ထားတဲ့ဟိုထောင်လိုင်းရေး၃ယောက်ရေနောက်ရဲအင်အား40ကျော်လောက်ရေလာပြီးတော့အဲဒီမှာပေါ့ဒီတိုင်းချေးတယောက်လည်းပါတယ်ဒီတိုင်းမျိုးလိုပါလို့ねလာပြီးတော့ဒီကျွန်တော်ဟိုရင်ဖမ်းတယ်ဖမ်းတဲ့ချိန်မှာပဲရွာသားတွေကဝိုင်းပြန်ဆွဲတဲ့အဲကျွန်တော်ကတော့ဖမ်းမခံရဘူးဒါပေမဲ့ကြိုက်ခင်ရတယ်ချွေနေစောင့်ဆွဲခင်ရတယ်လက်ဖက်ကြရင်တော့ဒီကိုဝင်းကျော်ခင်နဲ့မက်ယူမင်းချိန်မှာဆက်ပြီးတော့ထုံးရဆိုင်ကျုပ်ကိုပြင်ဆင်နေပါတယ
်စီမံကိန်းကြောင့်ဒေသခံတွေရဲ့လေမြေအေကပေါင်း8800ကျော်ကိုဥပိုင်ကုမ္ပဏီကသိမ်းယူခဲ့ပြီးရွာလေးရွာကိုလည်းဖယ်ရှားခိုင်းခဲ့တာပါစီမံကိန်းကိုစန့်ကျင်ကန့်ကွက်မှုတွေအပြင်းထန်ဖြစ်လာပြီးတဲ့နောက်မှာတော့စီမံကိန်းဆက်လုပ်သင့်မသင့်ကိုစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးဆုံးဖြတ်စေခဲ့ပါတယ်ကော်မရှင်ရဲ့ဆုံးဖြတ်ချက်ကတော့စီမံကိန်းဆက်လုပ်ဖို့အတွက်အကြံပြုထားတဲ့အတွက်ဒေသခံတွေဘက်ကလက်မခံကြပဲဆန္ဒပြမှုတွေဆက်လုပ်ခဲ့ပါတယ်။ AB လ25ရက်နေ့ကမိုးကြိုးပြင်ရွာကလေသမားကြီးဥဝင်းကျော်ပိုင်တဲ့လေမြေမှာအဓိကရုံဖြစ်ပွားခဲ့ပေမဲ့ထုံရက်စိုက်ပျိုးမှုတွေဆက်လုပ်အောင်မှဖြစ်တယ်လို့လည်းဥဝင်းကျော်ကတော့ဆိုပါတယ်
။ကျွန်တော်တို့ခံစားနေရတာလေမနေရာဖြစ်နေပါဘူးခုကသူတို့ကကြားမလို့ကျွန်တော်တို့လေယာဉ်ကိုမနေ့ကဆက်ကျင်းလာပါပဲ
။ရဲလုံးရုံရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကြားပြစ်ခတ်မှုဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်လို့မင်းမြန်ဖို့အတွက်စားလင်းကြီးမြို့နဲ့ရဲစခန်းကိုဆက်သွယ်ခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။လက်ဗရောင်းတောင်ကဒေသခံတွေအနေနဲ့ကတော့လယ်မြေတွေဟာဘိုးဘွားဆင်ဆက်လုတ်ကင်စားတောက်လာတဲ့မြေတွေဖြစ်တာကြောင့်ရောင်းချလိုခြင်းမရှိပါဘူး။ကုမ္ပဏီတွေကပေးတဲ့ငွေကလည်းကာလပေါက်ဈေးမပေးဘဲတဧကကို10သိန်းလောက်ပဲပေးခဲ့ကြတာပါ။ဒီမှန်ကိန်းကြောင့်ဘေးထွက်ဆိုးကျိုးတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုလည်းကုမ္ပဏီတွေကကာကွယ်တားဆီးလုပ်ဆောင်တာမတွေ့ရဘူးဆိုပြီးဒေသခံတွေကပြောဆိုနေကြပါတယ်။ဒီစီမံကိန်းကိုတော့သဘာပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေလူ့အခွင့်အရေးလှုပ်ရှားသူတွေကဆက်မလုပ်သင့်တဲ့အကြောင်းဝေဖန်ပြောဆိုမှုတွေရှိပါတယ်ရှင်။